စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ2000ကျော်သွားခဲ့ဖြစ်ပါတယ်။ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်988ယောက်တွေ့ရှိခဲ့တာကြောင့်အခုဆိုရင်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း2198ယောက်ထပ်မနေရှိသွားပါပြီ။ကူးစက်ခံရသူတွေတဲက90ရာခိုင်နှုန်းနီးပါးကနိုင်ငံသားကနေအလုပ်လာလုပ်ကြပြီးအဆောင်တွေမှာနေကြတဲ့သူတွေဖြစ်ပါတယ်။စင်ကာပူမှာပြီးခဲ့တဲ့ April လဇန်းကစပြီး2လကြာအိမ်ထဲကနေအပြင်မထွက်ကြဖို့မိန့်ထုတ်တာဟာလာမယ့်ဇွန်လ10ရက်နေ့မှာအကုန်ဆုံးမှာဖြစ်ပေမဲ့ဒါကိုဖြည်းဖြည်းချင်းဖြေလျှော့ပေးတဲ့အနေနဲ့လာမယ့်မေလ12ရက်နေ့ကစပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပြန်ဖွင့်ဝင်ပေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်စေခဲ့တဲ့အတွက်စစ်ဆေးခံခဲ့ရတဲ့အပျော်စီးသင်္ဘောဟာဖိလစ်ပိုင်သင်္ဘောသားတွေကိုပြန်ပို့ဖို့အတွက်ဖိလစ်ပိုင်ရေးပိုင်နဲ့ထဲကိုဝင်သွားခဲ့ပြီးဖြစ်ပါတယ်။ The Ruby Princess အပျော်စီးသင်္ဘောဟာမနီလာပင်လယ်အော်မှာကြောက်ချမှာဖြစ်ပြီးတော့အဲ့ဒီသင်္ဘောမှာပါတဲ့ဖိလစ်ပိုင်သင်္ဘောသား214ယောက်ကိုဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးသွားမှာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အဲ့ဒီပင်လယ်အော်ထဲမှာနောက်ထပ်ဖိလစ်ပိုင်သင်္ဘောသား9000ကျော်ကမ်းပြန်ဆင်းဖို့အတွက်စောင့်နေတဲ့နောက်ထပ်အပျော်စီးသင်္ဘော16ဆင်းလောက်ရှိတယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေတော်ပြင်းပြောင်းမှာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးချထားတဲ့ကမ်းသတ်ချက်တွေကိုလျှော့လာနေတာကြောင့်ကိုရီးယားလေကြောင်းလိုင်းကလည်းကုန်ပစ္စည်းပို့ဆောင်တာတွေတိုးချက်ဖို့အတွက်ရှီလာကစပြီးတော့တချို့တင်ခီးစဉ်တွေကိုပြန်ပြီးဆဲသွားမှာဖြစ်ပြီးတော့ခီးစဉ်တွေလည်းတိုးလာနိုင်ပွဲရှိတဲ့အပေါ်မှာလည်းပြင်ဆင်သွားမှာဖြစ်ပါတယ်။ဒီကြောင့်ခီးစဉ်တွေတိုးလာပြီးမဲ့လည်းနိုင်ငံတကာကိုသွားနေတဲ့ခီးစဉ်လမ်းကြောင်း130တဲက32ခုကိုပဲပြေးဆွဲသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ။